Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ဖီဝီမြန်မာတန်ကနေပြီးတော့2022ခုနှစ်ဧပြီလ22ရက်တောက်ချာညပိုင်းဖီဝီမြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32နဲ့ဖီဝီရဲ့ Facebook နဲ့ Website ဆက်မျက်နှာကြီးကနေပြီးတော့လည်းအချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညပိုင်းအတွက်အစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ပြင်ဆက်ပေးသွားပါမယ်ရှင်။ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားတိုက်ပိုက်ထားတဲ့ဒီမာရီယိုပိုမြို့ကိုလွတ်မြောက်နေပြီဖြစ်သမရပူတင်ကကြေညာလိုက်ပါတယ်။အရှိတောင်အရှန်နိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ပုံပြောင်းဖို့လိုပြီလို့ HRWL ခွင့်ရေးအဖွဲ့ကနေပြီးတော့ကြေညာချက်ထုတ်ပြန်ပြီးတော့သတိပေးလိုက်ပါတယ်။COVID-19 ကာကွယ်ဆေးထိုးပြီးသားခီးသွားတွေအတွက်သတ်မှတ်ချက်တွေကိုထိုင်းနိုင်ငံမှာဖြေလျှော့ပြီးတော့မှဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမှာကတော့တိုင်းသားလက်နဲ့ကင်ခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုရှင်မင်းအောင်လှိုင်ကပြောလိုက်ပါတယ်
။တိုင်းသားလက်နဲ့ကင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်
။ဒီတဲ့င်းပြေဆောင်ကိုတော့မကြောက်ရင်လည်းထပ်မှဆွေးနွေးမှုတွေကိုလည်းဒါပြင်အခုလိုညီညီအတွက်ဆွေးနွေးဖို့စစ်ကောင်စီဘက်ကကန့်လန့်တဲ့အပေါ်မှာတိုင်းပါလက်နဲ့ကင်ဖွဲ့ရီဘက်ကရောဘယ်လိုသဘောရှိပါသလဲဆိုရနဲ့ဒီရှမ်းပြည်နယ်ဘက်မှာစစ်ကောင်စီနဲ့ဒေသခံလက်နဲ့ကင်အဖွဲ့ရီစီအေးတင်းမာနေတဲ့အကြောင်းမတူပီမှာစစ်ပေးရှောင်9000နီးပါးနေရဲ့မပြတ်နိုင်သေးတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ပြောပြပေးပါမယ်ရှင်
။ယူကရိန်းရဲ့မာရီယိုပိုမြို့ကိုလက်မြောက်နယ်မြေဖြစ်ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပါတယ်။ယူကရိန်းကိုနှစ်လနီးပါးတိုက်ခိုက်ခဲ့ပြီးသိမ်းပိုက်လိုက်တဲ့ဒီမျိုးရဲ့အဓိကအဆိုဘတ်စတာသမ္မတစက်ရုံကိုတော့ယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရသားတွေကထိန်းချုပ်ထားဆဲဖြစ်ပါတယ်။ဒီစက်ရုံကိုဝင်ရောက်စီးနင်းတည်ယူမဲ့အစားစက်ရုံဝင်ကိုပိတ်ဆို့နေရာယူထားပြီးပတ်ဝန်းကျင်မှာရင်းတကောင်တောင်အသံမခံဖို့သမ္မတပူတင်ကညွှန်ကြားထားပါတယ်။လေလာသူတွေကတော့ဒါဟာစက်ရုံတင်မှာရှိတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရသားတွေကိုအစာပြတ်လတ်ဒုက္ခရောက်အောင်လုပ်ပြီးရုရှားစစ်သားတွေကြာဆုံးမှုတက်တာရည်နေဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီတော့တွင်မရီယိုပိုမြို့အပြင်ဘက်မှာလူတွေစုလိုက်မြုပ်ထားတဲ့သက်သေထောက်ထားတွေထပ်တွေ့လာတဲ့အကြောင်းယူကရိန်းရာရှိတွေကပြောနေပါတယ်။ Satellite ဂျိုဒူပုံတွေရယူတဲ့ American Maxar နည်းပညာကုမ္ပဏီကရတဲ့ဓာတ်ပုံတွေအရလည်း Manhash မြို့နယ်မှာလည်းအခုလိုမြုပ်နှံထားတဲ့လောက်200ထက်မနည်းထပ်တွေ့ခဲ့ရတယ်လို့ဆိုပါတယ်။ရုရှားကြီးကျော်တိုက်ခိုက်မှုကြောင့်တိုက်ပီတိုက်ခိုက်နေနာရတာကပြန်နလန်ထူနိုင်ဖို့တော့ဒေါ်လာ3000ချီလုံးမှာဖြစ်ပြီးယူကရိန်းပြည်သူတွေကိုထောက်ပံ့ဖို့လဲလစဉ်ဒေါ်လာ3000လုံးနေတယ်လို့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကကမ္ဘာ့ဘဏ်ကမနေ့ကပြောခဲ့ပါသေးတယ်ခင်ဗျာ။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကအရင်သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့ဒီမိုကရေစီကိုအားနည်းစေခဲ့ပြီးကမ္ဘာတစ်ဝှမ်းအာဏာရှင်တွေဟာသတင်းမှားတွေကိုသုံးကာဒီမိုကရေစီအားနည်းအောင်လုပ်နေတယ်လို့သတိပေးလိုက်ပါတယ်။ဒီထဲအရင်သမ္မတဟောင်းထရမ့်အနေနဲ့ဒီမိုကရေစီရွေးကောက်ပွဲရလဒ်ကိုဆက်ကျင်ခဲ့တဲ့သဘောသမ္မတဟောင်းအိုဘားမားကစတန်ဖို့တက္ကသိုလ်ဖရီမန်စ်ဘာဂလီအင်စတီကျူကကျောင်းသူကျောင်းသားတွေနဲ့တက္ကသိုလ်ဆရာဆရာမတွေကိုမနေ့ကအခုလိုရှင်းပြခဲ့ပါတယ
် We just saw a sitting president deny the clear results of an election
သမ္မတတာဝန်ယူထားခဲ့သူကရွေးကောက်ပွဲရဲ့ရှင်းနေတဲ့ရလဒ်တွေကိုညှဉ်းဆန်းခဲ့ပြီးနိုင်ငံလွှတ်တော်ထဲမှာအကြမ်းဖက်တောင်းကျမှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာကျွန်တော်တို့တွေ့မြင်ခဲ့ကြရပါတယ်ဒါဖြင့်နိုင်ငံရဲ့အမြင့်ဆုံးရာရှိတချို့ပါဝင်သူ့ပါတီဝင်အများစုအနေနဲ့လည်းပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တရားဝင်မှုပေါ်တန်တရားနဲ့ဆက်တုံ့ပြန်လာနေပါတယ်။သူတို့ကတီချက်ကိုသုံးပြီးမဲပေးမှုကန့်သတ်တဲ့ဥပဒေတွေကိုထောက်ခံမှုရဖို့လုပ်နေကြပါတယ်လို့သမ္မတဟောင်းအိုဘားမားကပြောခဲ့တာပါ။ဒါအပြင်သတင်းတွေရဖို့အဓိကအရင်းမြစ်ဖြစ်လာတဲ့လူမှုကွန်ရက်တွေအနေနဲ့လည်းဘလို့စီးနင်းစည်းကမ်းတွေနဲ့လုပ်နေတာမသိရပေမဲ့အတူရောင်တွေမသိမသာတလွဲဖန်တီးမှုတွေမဟုတ်တန်တရားကြံစီတွေးခေါ်မှုတွေပြတ်မသွားအောင်တားဆီးဖို့တာဝန်ရှိတယ်လို့ဥပမာကထောက်ပြခဲ့ပါတယ်။တစ်ချိန်တည်းမှာအမေရိကန်နိုင်ငံသားကောင်းတွေအနေနဲ့တော့ဒီသတင်းတွေကိုပိုစီစစ်ဝေဖန်ပိုင်းခြားတတ်ဖို့လိုလာပြီး ကလေးတွေကိုလည်းအမှားမှန်ချင့်ချိန်တက်သူတွေဖြစ်အောင်ထင်မြင်ခြင်းနဲ့မှန်တဲ့အချက်လက်တွေခွဲခြားတတ်ဖို့ပိုသင်ပေးရတော်မယ်လို့သမ္မတဟောင်းအိုဘားမားကအလေးနဲ့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။အမေရိကန်ရဲ့ကမ္ဘာဥဆောင်မှုကိုအာရှဒေသအတွင်းပိုအများကြီးတိမှတ်ပြုလာတယ်လို့ဝါရှင်တန်အခြေစိုက်စစ်တမ်းမှာဖော်ပြလိုက်ပါတယ်။2022ခုနှစ်အတွင်းလာအိုစ်တောင်ကိုရီးယားဗီယက်နမ်မှာအခုလိုအတိမတ်ပြည့်မှုအများဆုံးတိုးလာတာလို့ Gallup စစ်တမ်းမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း33နိုင်ငံအတွင်းကောက်ခံတဲ့ဒီစစ်တမ်းအရအမေရိကန်နိုင်ငံအပေါ်အတိမတ်ပြည့်မှုဟာပြီးခဲ့တဲ့နှစ်က47ရာခိုင်နှုန်းမှာတက်နေခဲ့တာပါ။ဒီအရင်တစ်နှစ်ချက်စာရင်တော့အခု10ရာခိုင်နှုန်းတိုးလာတယ်လို့ Gallup အစိုးရကစာမှာဖော်ပြထားပါတယ်။ဒီကာလအတွင်းမှာတရုတ်နိုင်ငံခေါင်းဆောင်တွေပေါ်မှာတော့ဒီထောက်ခံမှုကအာရှဒေသမှာ28ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပါတယ်။ဂျာမနီရဲ့ဥဆောင်မှုပေါ်ဒီအတိမတ်ပြမှုကတော့43ရာခိုင်နှုန်းနဲ့ထိပ်ဆုံးမှရှိနေပါတယ်။ရုရှားရဲ့ဥဆောင်မှုပေါ်အတိမတ်ပြမှုကတော့33ရာခိုင်နှုန်းမှတက်နေခဲ့ပါတယ်။ဒီစစ်တမ်းကယူကရိန်းကိုရုရှားတပ်တွေမကျူးကျော်ခင်တောက်ခံခဲ့တာပါ။ရှေ့လက်အာဆီယံရှေ့တောင်အရှေ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးကျင်းပဖို့ပြင်ဆင်နေတဲ့သမ္မတဂျိုးဘိုင်ဒန်အတွက်တော့အခုထွက်လာတဲ့စစ်တမ်းကသတင်းကောင်းတစ်ပုဒ်ဖြစ်ပါတယ်။အမေရိကန်ဥဆောင်မှုကို43ရာခိုင်နှုန်းအထိတိမတ်ပြလာတာဟာအရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကထက်ပိုများလာပေမဲ့2013ခုနှစ်က45ရာခိုင်နှုန်းအထိသမ္မတအိုဘားမားလက်အောက်မှာရရှိခဲ့တဲ့ထောက်ခံမှုနဲ့ဆိုင်းဆိုင်တော့ကျော်နေနေစေဖြစ်ပါလေ။အရှိတောင်အရှာနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်ပယ်ဖို့ပြောင်းဖို့လိုပြီးလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုလိုက်ပါတယ်။ရက်ဆက်တဲ့မြန်မာစစ်ကောင်စီကိုကင်ပယ်ရမှာခြေပြန့်တဲ့နိုင်ငံတကာတိုင်းဝမ်းနဲ့ပေါင်းဆက်ညှိနှိုင်းတဲ့ပုံစံပြောင်းဖို့လိုပြီးလို့American ခြေဆိုင် Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီနေ့ညညာချက်ထုတ်ထောက်ပြလိုက်တာပါ။အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့အနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးကြောင်းလဲဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ခဲ့တာတစ်နှစ်ပြည့်လာပေမဲ့ဘာမှဖြစ်မလာသေးဘူးလို့ HRW လို့ဒုက္ခခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ညညာချက်ထဲမှာရှင်းပြထားပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်မနှစ်ကဒီအချိန်သဘောတူခဲ့တဲ့ဒီအာဆီယံဘုံသဘောတူညီချက်ကိုလုံးဝဂရုမစိုက်ပဲလူခွင့်ရေးချိုးဖောက်မှုတွေဆက်ကျူးလွန်လာခဲ့တယ်လို့HRW ရဲ့အာရှဆိုင်ရာယာယီညွှန်ကြားမှုကထောက်ပြလိုက်ပါတယ်။အာရှဆိုင်ရာယာယီညွှန်ကြားမှုအီလိန်ပီယာဆန်ကအာဆီယံဥဆောင်အင်ဒိုနီးရှားမလေးရှားစင်ကာပူတို့အနေနဲ့စစ်ကောင်စီအာဏာမြေကြီးပံ့ပိုးနေတာထက်မြန်မာပြည်သူတွေလူခွင့်ရေးလွတ်လပ်ခွင့်တွေအတွက်ဦးစားပေးပြောင်းလုပ်ဖို့အချိန်တန်ပြီလို့ဆိုလိုက်ပါတယ်။တကယ်တော့မနှစ်2021ခုနှစ်ဧပြီလ24ရက်နေ့တုန်းကမြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့သက်ဆိုင်တဲ့ပါတီတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးပါဝင်ဒီအာဆီယံဘုံသဘောတူညီချက်၅ချက်ကိုအာဆီယံခေါင်းဆောင်တွေအားလုံးသဘောတူချမှတ်ခဲ့တာပါ။သူချမှတ
်။ UAE American တဲ့ညဘက်မြန်မာဘာသာအခြေအနေတွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15.53ည92.25 kHz 11.83ည92.32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုကျွန်မစုမောကဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။တောင်အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယကိုရုရှားနဲ့မဆက်ဆံမှုအနောက်နိုင်ငံတွေကသိမ်းသွင်းနေတာနဲ့အမျှဗြိတိန်နေနဲ့အိန္ဒိယနဲ့ကုန်သွယ်ရေးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ကံလမ်းမှုရှိနေတာပါ။နယူးဒေလီကိုပထမဆုံးတွားရောက်တဲ့သူ့ရဲ့ခီးစဉ်ပထမနေ့မှာပဲအိန္ဒိယဝန်ကြီးချုပ်နဲ့သမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံကြတာဖြစ်ပါတယ်။အိန္ဒိယရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီအောက်မေ့ဘွယ်အထိမ်းအမှတ်နေရာကိုလည်းဝင်ကြီးချုပ်ဂျွန်ဆန်တွားရောက်ကားဝါပြုခဲ့ပါတယ်ဗြိတိန်ဝင်ကြီးချုပ်ရဲ့နှစ်ရက်ကြာအိန္ဒိယခီးစဉ်ရဲ့နောက်ဆုံးနေ့မှာတော့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာပါအခုအချိန်ဟာဒီမိုကရေစီနိုင်ငံကြီးနှစ်ခုအကြားအရင်ကထပ်ပိုပြီးမိတ်ဆွေဆက်ဆံရေးခိုင်မာအားကောင်းဆုံးရှိနေတဲ့အချိန်မှာပဲလို့ဝင်ကြီးချုပ်ဂျွန်ဆန်ကပြောပါတယ်အိန္ဒိယနိုင်ငံဟာသူ့ရဲ့စစ်လက်နက်ပစ္စည်းထောက်ဝက်ကျော်ကရုရှားကနေဝယ်ယူသုံးပြနေရတာဖြစ်ပါတယ်အိန္ဒိယအနေနဲ့ကိုပိုင်တိုက်လေရင်တိဆောက်ဖို့ရေရှည်စီမံကိန်းရေးဆွဲလှုပ်ဆောင်နေတာကိုဗြိတိန်ကအားပေးကူညီမဲ့အကြောင်းနဲ့စစ်လက်နက်ပစ္စည်းတင်သွင်းကားတွေတက်တာအောင်ဆောင်ရွက်ပေးသားမယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်အခုခီးစဉ်အတွင်း နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မယ်နည်းလမ်းတွေကိုဆွေးနွေးမယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကပြောဆိုထားပါတယ်ရှင်။ထိုင်းနိုင်ငံကိုလာရောက်တဲ့ကိုဗစ်-19ကာကွယ်ဆေးထုတ်ပြီးသားခီးသွားတဲ့အနေနဲ့ရောက်တဲ့အချိန်မှာကိုဗစ်-19ဆစ်ဆေးတာနဲ့ရက်တိုတိကျခွဲနေရမယ်သတ်မှတ်ချက်တွေကိုရှင်းလင်းကနေစပြီးရုပ်သိမ်း nene akulu pepe po season aba. Lesi chen tigaro time go yaw lare to the nene. Yoga bo shimashi santa sisipi ma. Lese gani trakwa naina chitalu. Yoga bo mashi busure. A tea matraki a tea lem a pimini hotema tita kwe nijayabare. Dabime eri kanda chaku shiragani sa pepe ladi. Kayigare go go the boss anane go yoga bo sisirari lopo bet I don't have are. အရင်တော့ကတော့ခီးသွားတဲ့အနေနဲ့မိခင်နိုင်ငံကမထွက်ခွာခင်ကလေးကယောဂဘုံမရှိကြောင်းစစ်ဆေးချက်ယူလာပြီးမှထိုင်းနိုင်ငံကိုလာရောက်နိုင်တဲ့ကန့်သတ်ချက်ကိုလည်းပြီးခဲ့တဲ့လကပြန်ရုပ်သိမ်းခဲ့တာပါခီးသွားလုပ်ငန်းဝင်ငွေကိုအဓိကမိခိုးတဲ့ထိုင်းနိုင်ငံအနေနဲ့အားလည်းရရသည်မှာနိုင်ငံသားခီးသွားတွေပြန်လည်လာရောက်နိုင်မှုကြိုးစားနေတာဖြစ်ပါတယ်ရှင် ကူးစက်မှုတွေတကြောပြန်ပြန်ပြီးတော့မှဖြစ်ပွားလာနေတဲ့တရုတ်ပြည်မှာကြီးမှာတော့မနေ့ကြာတာပြည်နေကကိုဗစ် 19ကူးစက်မှုပေါင်း2018ခုဆက်မှုပေါင်း 33,352ဦးတွေ့ရှိခဲ့ပြီး6,252ဦးအသက်ဆုံးခဲ့တယ်လို့ဟောင်ကောင်ဒေတာတွေအထူးကျန်းမာရေးအုပ်ချုပ်မှုအဖွဲ့ SAR ကထုတ်ပြန်ပါတယ်။အဲ့ဒီထဲကမှ82ဦးကတော့မကအိုကဖြစ်ပြီးယောဂကူးစက်ခံရသူတွေယောဂပျောက်သွားပြီလို့ကြေညာပေးနေကထုတ်ပြန်ပါတယ်။ထိုင်ဝမ်မှာလည်းကူးစက်မှုပေါင်းက4,356ဦးတိရှိပြီးရှေ့ရနဲ့57ဦးသေဆုံးခဲ့ရပါတယ်ရှင်။ ဂျူရီယံမော်ဆလင်နေပါအထွတ်မြတ်ထားတဲ့အစ္စရေးနိုင်ငံဂျေရုဆလင်မြို့ကဘာသာရေးအဆောက်အဦဝင်ထဲမှာဒီကနေ့အကြမ်းဖက်မှုဖြစ်ခဲ့ပါတယ်။အဲ့ဒီအကြမ်းဖက်မှုအတွင်းလူ36ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့14ယောက်ဆေးရုံတင်ထားရတဲ့အကြောင်းပါလက်စတိုင်းလာကျမ်းဒီအဖွဲ့ကပြောပါတယ်။ဘလီဝင်ထဲမှာပါလက်စတိုင်းသားတွေဘက်ကကြောက်ခဲနဲ့စပြီးတော့ပေါက်တာကြောင့်အစ္စရေးရဲတပ်ဖွ ာသာရေးနေရာဖြစ်တတ်မှတ်ထားတဲ့အဲ့ဒီနေရာကိုနှစ်ဖက်စလုံးကလာရောက်ဝေးပြူကြလေးရှိပါတယ်။ရမန်ဒန်နောက်ဆုံး၁၀ရက်ကာလအတွင်းလာရောက်သူတွေပိုများလာတာနဲ့အမျှဒီကနေ့တောက်ကြနေလာရောက်ဝေးပြူကြတဲ့ဂျူးတွေအများပြားရှိနေတဲ့အချိန်မှာအကြမ်းဖက်မှုဖြစ်ခဲ့တာပါ။ဒီနှစ်မွတ်စလင်တွေရဲ့ရမန်ဒါပွဲတော်ဟာဂျူးတွေရဲ့ Passover ဘာသာရေးပွဲတော်နဲ့တိုက်ဆိုင်နေတာဖြစ်ပြီးခရစ်ယာန်တော်တော်များများအတွက်လည်းမြင့်မြတ်တဲ့ဘာသာရေးအချိန်အခါဖြစ်နေတာပါရှင်။
တောက်ကြများပိုင်းတွေထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့မဆုမလို့ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပြပို့ချက်တွေကိုတင်ဆက်ပေးပါမယ်။တိုင်းသားလက်နက်ကန်ခေါင်းဆောင်တွေနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဘိုးချုပ်မှုကြီးမြေအောင်လိုင်ကဖိတ်ခေါ်လိုက်ပါတယ်။အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေမထိုးရသေးတဲ့အဖွဲ့တွေနဲ့တွေ့ဆုံမှာဖြစ်ပေမဲ့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ရန်ကုန်ကလာတဲ့ဒီကြောင့်အပြည့်စုံကိုတော့မက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာ၈နှစ်2023ခုနှစ်ကြာရင်လွတ်လပ်ရေးရတာ85နှစ်ပြည့်တော်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီနေ့ဧပြီလ22ရက်နေ့မှာပြောကြားတဲ့ငြိမ်းချမ်းရေးဆိုင်ရာမိကွန်းအတွင်းထည့်သွင်းပြောကြားသွားပါတယ်။သဘောထားကွဲလွဲမှုအပေါ်အခြေခံတဲ့တိုင်းဒေသလက်နက်ကိုင်ပြည်ပခါတွေကြောင့်ဖြစ်တာမို့တနင်္ဂနွေလုံးမှာလက်နက်ကိုင်ပြည်ပခါတွေချုပ်ငြိမ်းစေဖို့အတွက်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့စုကိုယ်တိုင်တွဲဆုံဆွေးနွေးမယ်လို့အခုလိုဖိတ်ခေါ်ပါတယ်
။တိုင်းဒေသလက်နက်ကိုင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွဲဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်။ဒါဝါရင်လည်းထပ်မံဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်။ဒီဆွေးနွေးပွဲကိုတန်ဆာလက်နက်ကန်အဖွဲ့အစည်းကြီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပေးကြပါ။တက်ရောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ်
เมื่อคุยนี่เราต้องทำดีเพียงแค่ปีจ้าสิรู้บาร์เลยแต่เป็นหินในดีรู้มาเจตมาสิ่งต่างมาเพียงจังเพียงจ้ารู้บาร์เลยอารมณ์เลือดเรียบยูดาปุ่นเรื่องสวาสุนีตัวเมลูเลสุบาร์เลยสุนีเมจัดวิกรอหน้าพันหินนั้นดีแต่เมลูปัจจุบันมีอย่างไรก็ไม่คุณเอามาเปล่าบาร์เลยสิ่งสิ่งที่เกี่ยวกับการตรวจสอบเมื่อสุนีเวมาใจน่ารีบประกาศลุล่าจัดวิกรอปุ่นเรื่องเลี้ยวสุสุนีนั้นดี
สิ่งสิ่งประการเลยลูกเป็นนายกมีอาวุธเป็นส่วนหนึ่งเลยสิ่งสิ่งที่ต้องเป็นอีกพวกเขาสั่งผู้จูสมิชงาฟิวิโกเปียวไปเลยส่วนหนึ่งแม้การเล่นจะมาอาจจะยังไม่ชูชาร์ได้แต่ถ้าพอรีโอและแม้ไม่ชูยาดีเลยพอรีว่าป้าบินเลยปีดูกากรีปีดีเอฟจะพอรีโอมาป้าบุลูผู้จูสมิชงาเปียวไป
แต่เราดีจำเป็นพอสีพีจินยาชาร์ได้จันรู้ปีดีเอมีจ้าจำเป็นพอรีโอจันรู้ป้ามาบอกคุณ
แต่ทางนักเศรษฐกิจมาเสด็จอาณาจักรเยอรมันสนับสนุนด้วยบอกเสด็จในนโยบายจะพูดว่าอาจารย์ท่านในนิมูลีชี้แก้ปัญหาแล้วนักการพิจารณาการเงินอพยพไปปรับปรุงอะไรบ้างและสิ่งที่ยินดีในการพิจารณาเกี่ยวกับเช่นเช่นนักสังหารใจมุ่งไปทางสาเหตุที่ได้มาพิจารณาการเงินอพยพในเศรษฐกิจจะพูดว่าจะได้บริษัทนี้บ้างแต่ในเงาลงมาแล้วนักการพิจารณาการเงินอยู่จุดลุ่มสุดที่เศรษฐกิจจะเกิดการสูญเงินผู้ผิดกฎหมายเช่นมา PDF Aquarium มาไปที่เอาแต่ยิงยันยิ่งสูญเงินผู้พิพากษาสุราไม่คงทุกข์ใจพิบารีสิ่งสิ่งประการอ่ะยามันยังไงก็แล้วในการพิพากษาเนี่ยพัตตาลูที่เรียนพิบารีสังเชตุจังพิจารุพิบารีแต่จังที่เรื่องอ่ะสังเชตุกูทุกส่งสูญเงินไปยิ่งพิเศษมาพิจารุสิ่งสิ่งประการผู้จูสมิชงอ่ะพิบารีแต่ในการพิพากษาเนี่ยเชื่อว่าในเรื่องยิ่งอ่ะเราจะรู้อินเทอร์เน็ตเฟดดาวน์จะรู้อินเทอร์เน็ตเฟดดาวน์คุ้มลงสีดาวน์อินเทอร์เน็ตเฟดดาวน์เนี่ยเราจะรู้ได้ไงมา
อาจารย์มุชิบาร์เลยอาจารย์มุชิบาร์เลยเนี่ยก็รอไปรู้อินเทอร์เน็ตเฟดดาร์เลยอินเทอร์เน็ตเฟดดาร์เลยสิ่งที่เกิดที่ก็จะรักการรอผู้ชมวิวเป็นแบบที่เอ็นอาร์วิดีโอมาได้สิ่งเดียวอินเทอร์เน็ตเฟดดาร์เลยวิ่งดูวิ่งเลยเขาลงมาปะถ้ากูยี่เว็บวิดีโอมาจะรู้ว่ายูดาปุ่นยังจะสูญเงินมาเช่นบาร์เลยแต่ยังนั่นในการอพยพเนี่ยสูญเงินบุ NCA และแมทช์เวชชาวเน็ตที่เรียกเช่นนักท่องนักเศรษฐคนนี้มาพยายามมุ่งมั่นมีอย่างไรก็สาดินกันแรงกันแล้วนักท่องนักเศรษฐคนนี้ฟีไวล่ามาเจ็บบาดเจ็บเสียงดูปีดังสุดในขณะมาเจ็บบาดเองอะไรแต่ในการสั่งวิจัยผู้เสกังจะพิจารณาดีโจทย์ตั้งมาเช่นมาช้าไปยืนยันสุนิเวลผู้เสียงเกี่ยวกับอะไรแต่ในปีดังสุดในขณะผู้แต่ในด้านผู้เอกชนแต่ยาวเข็มมีสิทธิ์ลุแต่ยาวเจ้าผู้เอกกู้สุนิเวลมาเลย
ส่งเพียบปีไหนเนี่ยกางจองมีมาบาร์เรจเวยยืนยันยืนสุนิเวมาลงนั่งเก็บเอาเช่นมาเช่นที่ทวีบ้านเช่นคุณลูกสิกังสีเบกันยืนยันยืนสุนิเวไปขอเรียบมาแต่ในด้านเล่นเนี่ยการไปเบกัดโบราณกายอเปลือกสีบ้านเลยยืนยันยืนตัวเปล่าไม่เล่นเจ้าสีบ้านเลยที่สมุกุยืนเจ้าจินจับปีบ้านเช่นปีนี้เล่นเนี่ยการไปปะคารีช่วงยืนยันกูเล่นด้วยจ้าจ้ากางเท้าพ่อโบลูเอเดจเวยแต่ในด้านเล่นเนี่ยการไปดีเวก้ากางจองด้วยเนี่ยสุนิเวไปขอเรียบลู สิ่งสิ่งกางจองพอจะมุ่งมีอะไรก็ทิ้งในการทางไหลไปเลยแต่ในอารมณ์ยืนยันในพื้นผิวตัวเต็มหัวยาดาวขันจานในมือ
ด้วยสมบูรณ์การเล่นนะวะถ้าหาส่วนหนึ่งบุคคลนั้นสาดในเชียงแหลมพิเดลูอพยพย์ได้ในเล่นในการตอนนี้พอจีวีเย่ยังยังลงเงินสิงอุสังอพยพีบีเอสดีเย่อุสังคอมดี้อพยพเวงบ่มุ่งจีคงโอกาสตรงเยี่ยมไปเลยบ่มุ่งจีคงโอกาสฮะเพราะมีดาลุ่มยาวอพยพจูบีเอ็นเอลูเย่นายกาเล่พิบาร์เลยที่ในเส้นบางบ่อที่จะรู้ตอนนั้นเลยเออเรื่องต้องการเลย ดาวเป็นว่าจีบุยาสี่เนาะที่ยังไงเสนอว่าไปขอเลยก็ได้แล้วเขาเนี่ยลักษณะแบบว่าไปตอนนี้จะลองว่าจะไปดูอะไรจะโน้ตจำเป็นอาจจะมีใครมีบริษัทอะไรพอทุ่มเนาะหรือว่าเขาไหนวางเขาต่อแล้วก็ถ้าพี่ว่าส่วนที่ว่าคนนั้นคงทำได้ก็ได้แล้วเขาเนี่ยชุดวัตถุนั้นลักษณะแบบนี้แล้วนะแต่ส่วนที่ว่าอะไรชามีลาเนี่ยสี่ยี่ลาเนี่ย จำเป็นนี่แหละแม่เอ้าตรงนี้ดอกที่ชิมเลยเจนี่ผู้สูงแล้วบอกผู้ดอกแทนที่ตัวจะเจนี่ได้แต่ในงานลูกพี่ใครอยากใส่NCAแล้วมาทูทาร์เลยแต่ในงานแล้วนักการเสบวยเนี่ยพอจีทาร์เลยยังไงลงงานสิงอุสังพอยพีบีเอสเอซีเวอร์ก็ไม่ละนักสังอายมาลูกผู้ชินีไปเลย
ဒါကြောင့်လည်း PBS တဲကလက်နက်ကင်အဖွဲ့တွေအနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးမှပဲစုစုဝေးဝေးဘလို့တုံ့ပြန်သွားမလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကင်အဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေနဲ့တိုက်ပွဲမကြာခဏဖြစ်ပွားနေတဲ့ကချင်တိုင်းဒေသလက်နက်ကင် KIU အဖွဲ့အနေနဲ့ဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့အတွင်းဆွေးနွေးဖို့လိုတယ်လို့ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။ဆိုတော့ကျွန်တော်လည်းဒီ CEO ဘူးကော်မတီရဲ့တဘောထားတွေတို့ရဲ့ဖြည့်ဖြည့်ချက်တွေဥဒ္ဒချက်တွေကတော့ဘယ်မှာပါ။အဲ့ဒါမရှိတဲ့ကျွန်တော်လည်းရန်ကြိုးလို့တော့မလုပ်ရဘူး။အခုကော်မတီကတော့ဆွေးနွေးနေစုမလားဒါမှမဟုတ်သူရှင်သူပြောတဲ့မိခွန်းကျေအဖြစ်နဲ့ဒီကဒီကော်မတီအဖွဲ့ဆုံးဖြတ်မှာတော့ဒီတုံ့တက်မှာလည်းဆိုတာဖိုင်ရတော့လုံးမှာပါ။အဲတော့အခုအနေနဲ့ဆိုပါမယ်ကျွန်တော်တို့နော်ဆိုတော့ KO ရဲ့တတိယပြန်မရှိတဲ့ခါကျတော့ကျွန်တော်လည်းပြောတော့စီမီဒီဒီမရှိနေတာ
။စီရေးပရိပခတွေပြင်းထန်နေတဲ့အဖွဲ့တွေနဲ့မဆွေးနွေးရင်လက်နက်ကင်ပရိပခတွေချုပ်ငိမ့်နိုင်မှာမဟုတ်ဘူးလို့နိုင်ငံရေးလေးလာတုံ့တက်သူဦးတန်းစိုးနိုင်ကတုံ့တက်ပါတယ်
။ဘိုးချုပ်မူကြီးကိုယ်တိုင်ထွက်ပြီးဖိတ်လေအဲ့ဒီညီညာရေးဆွေးနွေးပွဲတွေဟာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဖွဲ့တွေနဲ့စကားစတဲ့ဒီနေ့စီပီကတွေဖြစ်နေတာပြင်းထန်နေတာမဟုတ်ပါဘူး။စီပီပခတွေပြင်းထန်နေတာကကျွန်တော်တို့ NUG နဲ့ကျွန်တော်တို့ PDF အဖွဲ့တွေ EU တို့တချို့တွေနဲ့ပေါင်းစပ်ပြီးတော့ကျွန်တော်တို့ဖြစ်နေတဲ့တိုက်ပွဲတွေပါ။အဲ့တော့ဆိုလိုတာကခုရတခြားရှာရတလွဲဖြစ်နေ
အခုလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူကိုယ်တိုင်နဲ့ဆွေးနွေးဖို့ဖိတ်ခေါ်တာဟာသူဖွဲ့စည်းပေးထားတဲ့ထာဝရငြိမ်းချမ်းရေးတည်ဆောက်ရေးအဖွဲ့အစည်းရဲ့လုပ်ငန်းတွေမအောင်မြင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။ဒိုင်းသားလက်နက်ကင်အဖွဲ့ရင်းနဲ့တဖွဲ့ချင်းတီးတန့်ဒါမှမဟုတ်အဖွဲ့စုံညီတွေ့မလားဆိုတာကတော့လက်နက်ကင်အဖွဲ့ရင်းဘက်ကအကြောင်းပြန်လာတဲ့အပေါ်မူတည်စီစဉ်မှာဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရဘူဂျုံဆောင်မင်းထုံက VOA ကိုပြောပါရယ်ခင်ဗျာ
။ကိုငင်းရမရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုကြည့်ရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နားမှာတက်ဆွဲထားတဲ့ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPP တပ်စခန်းတွေဘက်ကိုစစ်ကောင်စီနဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS စစ်ကြောင်းတွေလှုပ်ရှားနေတာကြောင့်ဒေသရင်းမှာစီရင်တင်မာမှုတွေရှိပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိမ်းပြပြပေးပါရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာရောက်နေတဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်တွေကိုပြန်လည်ရုပ်သိမ်းမှုစစ်ကောင်စီကမလာကုံပိုင်းမှာတောင်းဆိုခဲ့ပေမဲ့ SSPP ဘက်ကတပ်တွေရုပ်မသွားတာကြောင့်ဒေသတွင်းမှာစီရေးတင်းမာမှုတွေစတင်ခဲ့တာပါလက်ရှိမှာတော့ပင်လုံမြို့အနောက်မြောက်ဒေသစနင်းတောင်မှာတပ်ဆွဲထားတဲ့ SSPP တပ်စခန်းတွေနားမှာစစ်ကောင်စီနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းစစ်ကြောင်းတွေအပြင် SSS ပြည်သူ့စစ်အဖွဲ့တွေလှုပ်ရှားလာနေတာကြောင့်တိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေရှိတယ်လို့ SSPP ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောပါတယ်
။ခုကပမာစစ်တပ်ကပင်ကြောင်းတော့ရှိတာတော့ဒီပင်လုံးမှာစီဆိုင်တဲ့တရင်တွေလေစာဘက်ကရှိတဲ့တရင်တွေနောက်ပြီးလွယ်လင်းဘက်ကပေါ့နော်။အဲဒီမှာစီတဲ့တရင်တွေတော်တော်များများတို့ကအင်အားစုဖွဲ့ပြီးတော့စီကြောင်းတို့တွေကလည်းတရားကျော်တို့တွေကလည်းနေရာနည်းနည်းတချို့တွေကလည်း50 80အဲ့လိုမျိုးတွေပြေဆိုရေးတွေလုပ်တာပေါ့။နောက်ပြီးအားကျဲနဲ့လည်းသုံးကြောင်းပအိုးဖြစ်ဖြစ်ပြလဲပုံပဲ။အစကုံးလုံးနဲ့ရောထားတဲ့အဲ့ဒီအကူလည်းတပွဲစီကြောင်းသုံးကြောင်းပေါ့။စီကြောင်းသုံးကြောင်းဆိုရင်တကြောင်းက600လောက်ပေါ့။တို့ကဆက်ပြီးတော့စီပြက်နေလို့ရှိရင်တော့ခဏတော့တိုက်ပွဲရှိနိုင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်
။အခုလိုစစ်တပ်နဲ့ရှမ်းတောင်ပိုင်းအဖွဲ့တွေဘက်ကထိုးစစ်ဆင်မှုစစ်ပြင်းနေပုံရပါပေမဲ့ရှမ်းမြောက်ပိုင်း SSPP အဖွဲ့အနေနဲ့စနင်းဒေသကနေလောလောဆယ်စုခွာဖို့မရှိသေးဘူးလို့လည်းပြောပါတယ်။
သူတို့ကမနေ့ကပေါ့မနေ့ကစနေနေ့ကိုချုပ်ခွာခိုင်းတာပေါ့အခုကကျွန်တော်တို့ဒီ RCS နဲ့ကျွန်တော်တို့ကနည်းနည်းနည်းတစ်ခုပိုင်းခြားနေအောင်ကျွန်တော်တို့ကကြိုးစားပြီးတော့လုပ်ဆောင်ရတဲ့အချိန်ဖြစ်တယ်ပိုင်းခြားနိုင်တဲ့နယ်မြေအခိုင်အမာမရှိသေးတော့ကျွန်တော်တို့ကလည်းငွေကိုရောက်ရှိထားတဲ့နေရာတွေကိုကျွန်တော်တို့ကမဆုတ်နိုင်သေးဘူးပေါ့နော်အဲ့လိုမျိုးတွေသူတို့ကပြောတယ်အဲ့ဒါကြောင့်သူတို့ကလက်မခံဘူးပေါ့လုပ်ရှားနေနေပိုင်းခြားနိုင်မှတော့ကျွန်တော်တို့ကအဖြစ်သေးမယ်ပေါ့ဆုတ်မဆုတ်တော့ကျွန်တော်တို့ကပြောနိုင်သေးဘူးအဲ့တော့အချိန်ပေးမလို့လာရင်တော့ကျွန်တော်တို့ကတော့ဟိုလက်ရှိမှာမဟုတ်ဘူး
။ရှမ်းပြည်နယ်အတွင်းအဲ့လိုစီးရဲတင်းမာနေချိန်မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒဟန်သားလက်နက်ကင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ဒီနေ့ပဲကမ်းလှမ်းကြေညာခဲ့ပါတယ်။ရှမ်းမြောက်ပိုင်းအဖွဲ့တွေအပေါ်စစ်တပ်ကထိုးစစ်ဆင်တိုက်မဲ့အခြေအနေရှိနေချိန် Injian Yesuni Bu Kanlangerawa, Sikonsi Joy Sugunshi to Bujos of Intongaro, SSDBR, Mine now, Mineshu, Kalan, Yopet Chama, Niajibu, Natonsangagunega, the board do need Shitabe May, Shantong my Betty, Niajularaha, Nemi Joluna Piedelu, Viewi Biobare.
တချင်ကတိုက်ကြလို့သဘောတူညီပြီးသားနယ်မြေဒီမှာနေပါမှာပြိတ္တကဖြစ်ပေါ်ရအောင်ရှိဘူးဒါဒီကိုချိုးပေါက်ပြီးလုပ်နေတဲ့အတွက်ချမ်းတိုင်းရင်းသားတွေပေါ့နော်ဒေသခံတိုင်းရင်းသားတွေအနေနဲ့ထုတ်ခါရအောင်ဖြစ်တယ်ဒါဒီကိုသူ့ရတူမှာပြန်နေကြပါလို့ပြောတဲ့ဟာကိုလိုက်နာခြင်းမလိုက်နာခြင်းဆိုတာသူတို့ရဲ့ပြည်သူလူထုပေါ်မှာထားတဲ့သဘောထားအစစ်အမှန်ကိုကျွန်တော်တို့သိရခြင်းနဲ့ဖြစ်တ
ဒီမှာနိုင်ငံကြီးအားပြိုင်မှုချိန်ဝင်ရှာဖို့တောင်ပြောင်းသွားနိုင်တယ်လို့ရှမ်းနိုင်ငံကြီးတွေလည်းသုံးသပ်သူစိုင်းထွန်းအောင်တွေကသုံးသပ်ထားပါတယ်။ဒါဖြစ်လို့လည်းဆိုတော့တစ်ဖက်ကမြောက်ပိုင်းမဟာမိတ်လို့ဟာမျိုးပါလို့ဒီဖက်မှာကြပြန်တော့လေဒီ
MTA ဟောင်းတွေစုတယ်ဆိုတဲ့တင်ရိုးတွေလည်းကိုမီဒီယာပေါ်ပြချက်ရပြရတော့နော်တစ်ဖက်ကဒီတိရုစစ်တွေပါဒီဖက်မှာဆိုရင်နတ်စတားရဲ့ပံ့ပိုးမှုဒီပါဝင်မှုကလည်းရေးပါနိုင်လို့မြောက်ပိုင်းဖက်မှာဆိုရင်လည်း UWFA ဟွာတွေပါတော့ဘလောက်ပါနေရကိုအုပ်စုလိုက်အားပြိုင်တဲ့ဟာမျိုးတွေမြင်တွေ့ရမဲ့သဘောရှိတယ်နော်စစ်ကောင်စီတပ်တွေဟာကရင်ကြားချင်းပြည်နယ်တွေအပြင်စကိုင်းတိုင်းမကွေးတိုင်း
ေကိုလည်းကြည့်ရအောင်ပါချင်းပြည်နယ်မတူပီမြို့နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူ 9,000 လောက်စစ်ဘေးလွတ်ရာတင်းရှောင်နေရပါတယ်ဒီချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်
ချင်းပြည်နယ်မင်းနက်မြို့နယ်နဲ့မတူပီမြို့နယ်ဘက်မှာဧပြီလဇန်ပိုင်းတဲကနေဒီနေ့အထိစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်မတူပီလမ်းမကြီးတစ်လျှောက်ကြေးရွာဆေးရွာထက်မနည်းကရွာသားထောင်ချီပြီးတော့စစ်ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်အထူးသဖြင့်ချင်းပြည်နယ်မင်းတပ်ကနေမတူပီဘက်ကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းမတူပီမြို့ကနေပလောဝမြို့နယ်တွင်ကိုစစ်အင်အားဖြစ်တင်းဖို့တွားရောက်တဲ့စစ်ကောင်စီစစ်ကြောင်းတွေနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ကြားအဲဘွဲတွေဖြစ်နေတာကြောင့်ဒေသခံတွေဘေးလွရာကိုတင်းရှောင်နေကြတာပါစစ်ဘေးဒုက္ခသည်9,000လောက်ဥယျံစွန့်ခွာထွက်ပြေးနေကြတယ်လို့သူတို့ကိုအကူအညီပေးနေသူတယောက်ကပြောပါတယ
်တို့ဒီမိနစ်မတီလမ်းကြားမှာသူက900လောက်ရှိရကွာနော်ဒီကြီးက2,000ကျော်ရှိရအဲ့ဒီ2,000ကိုဒီစောတဲ့တောင်တဲ့ဆက်ပြေးနေရောပဲသူကစစ်ဘေးရှောင်နေရတယ်တော့ပြောမှဒီမိနစ်ဆက်လောက်လမ်းဆက်ပြေးနေရောဒီကရှိတော့အဲ့မှာလည်း900လောက်ရှိတယ်အိမ်ကားကကုတီဒီက3,000လောက်ရှိတယ်ကုတီကစစ်ဘေးရှောင်တဲ့လည်းပေါ့စစ်ဆောင်က9,000လောက်ရှိတယ်လေတော့တည်ဆင်းပေါ့နော်စစ်ဆောင်ကြီးသွားပြီဆိုတာကြံဝင်ဖို့တော့သူတို့ကဒါစစ်ဆင်တယ်ပေါ့လေ
စစ်ဘေးလွတ်အောင်တင်းရှောင်နေရသူတွေတောတောင်ထဲမှာပုန်းအောင်နေကြတာဟာတပတ်ကျော်ကြာနေပြီဖြစ်လို့စောင့်နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်
အကောင်နေရကြတော့တော်တော်လေးချက်ဟုတ်ရှိတယ်သူတို့ကအရေးပေါ်ချောင်းတာဆိုလေခေါ်ထဲမှာဆဲဖြစ်တယ်ဒီစက်မှာလည်းချက်မိုးတွေပါလေကြပြော်လေဒီမုန်းကမလုံလောက်တာတွေစားရတော့ရအဆင်ပြေရတော့တုံရတယ်ဒီချင်းကလေးနဲ့အကြီးရယ်ကလေးချက်ဖြစ်တယ
်ဒီနေ့ဧပြီ22ရက်နေ့မှာလဲမတူပီပလက်ဝလမ်းပေါ်ကထဲဟွေးတက်စခန်းကိုအင်အားဖြည့်ဖို့လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ CDF အဖွဲ့ကြား16မိုင်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံ PDF ခေါင်းဆောင်တဦးကပြောပါတယ
်။မတူပီဘက်ကပြန်ခတ်လာတဲ့အစ်ကြောင်းနဲ့ကျွန်တော်တို့ဒီ CDF မတူပီကမှဒီမနက်7နာရီတော်လောက်ပါပေါ့နော်။အတိုက်ပွဲကနိုင်ဝဲလောက်ကြာတယ်။အမှစစ်ကောင်စီကတုံ့ပြန်ကြတယ်။အများကတော့7ဦး9ဦးပေါ့။ကျွန်တော်တို့ဘက်ကတော့ထိခိုက်ကြဆဲမရှိဘူးခင်ဗျာ။
စကြောင်းပိုင်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့လည်း CDF ဘက်ကပြောပေမဲ့ VOA ကတော့သိကြအတိမပြုနိုင်သေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီနေ့တိုက်ပွဲအခြေအနေမသိရသေးပေမဲ့ဗိုလ်ထုနေမှာမတူပီပလောဝလမ်းပေါ်မှာစစ်တပ်နဲ့ CDF အဖွဲ့ကြားတိုက်ပွဲဖြစ်ပေါ်တာရှိတယ်လို့ပြောပါတယ
်။အခေရနေရဖြစ်ခဲ့တဲ့ဟာတစ်ခုပဲရှိပါတယ်ဗျာ။မြင်းတပ်နဲ့မတူပီလမ်းမှာလိုင်90လောက်မှာတော့ကျွန်တော်တပ်မတော်ကလုံရေးစစ်ကြောင်းကိုအကြမ်းဖက်30လောက်ကပြစ်ခတ်ခဲ့တာရှိတယ်။ပြစ်ခတ်ခဲ့တာရှိတယ်။ဒီတပ်ဖက်တွေတွေရနေပြီးတော့ကျွန်တော်လက်နက်များရရှိခဲ့တာရှိတယ်။ကျွန်တော်တို့ဆီကစစ်ပီတယောက်နဲ့ရရှိခဲ့တာရှိတယ်။
မတူပီမြို့ပေါ်မှာလည်းမြို့ပြင်ဘက်သွားမဲ့သူတွေကိုအရင်ကထက်စစ်ဆင်မှုများနေတယ်လို့ဒေသခံတွေကပြောပါတယ်။
ဒီကနေ့အတွက်သတင်းလွှာတွေအပြည့်ဒုတိယပိုင်းအစီအစဉ်မှာတော့မြောက်ပိုင်းတပ်တွေကိုပြန်လည်ဝင်ပါမယ်။မဒူဝီမြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကောက်ွယ်အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ပြည်တွင်းဒုက္ခတွေခံမှန်းကြီးဥယျာဉ်9000ရှိနေပြီးတော့အိန္ဒိယအိန္ဒိယနိုင်ငံဘက်ကထွက်ပြေးတိမ်းရှောင်နေသူတွေလည်းရှိနေပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဒီကနေ့အတွက်သတင်းလွှာတွေအပြည့်ဒုတိယပိုင်းအစီအစဉ်မှာတော့ပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေမန်ငယ်ရေးဖြစ်စဉ်တွေတကယ ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာညချမ်းပါရှင် VUE ကနေပြီးတော့တောက်ချာညပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ1925 32တို့ကနေပြီးတော့အတိုင်းထုတ်လင်းပေးနေပါတယ်။တောက်ချာညတိုင်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။American ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖို့ဒ်ဝေးမြို့မှာနေထိုင်တဲ့မတ်ခန္ဒာနိုင်လို့ခေါ်တဲ့ KK ကိုကိုနိုင်ဟာဒီနှစ်2022ခုနှစ်အတွက်အင်ဒီယားနာပြည်နယ်ရဲ့ဆယ်ကျော်တဲ့အလှမဲ့ Miss Teen Indiana တဲ့ဖူကိုစုခွရရှိထားပါတယ်။မွန်ကရင်ကပြား American ဆယ်ကျော်တဲ့အလှမဲ့တယောက်ရဲ့အတွေ့အကြုံသူ့ဘဝအိမ်မက်နဲ့ဖက်တမ်းမှုတချို့ကိုတော့ဒီတစ်ပတ်အမျိုးသမီးကန္တာမှာမှတ်ခင်ပြုတွေကဆက်တွေ့မြင်းမြန်းတင်ပြထားပါတယ်ရှင်။
ကန္တာနိုင် KK ကိုကိုနိုင်မက်ကန္တာနိုင် KK ကိုကိုနိုင်တိကီပေါ့နော်ဒီဝေးအတွက်အချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ်
and big congratulations
အောင်မြင်မှုအတွက်လည်းအများကြီးကုန်ယူပါတယ်ကိုရာရောမိဘတွေရောကလည်းဝမ်းသာကုန်ယူနေကြမယ်လို့ထင်ပါတယ
် thank you
ကျေးဇူးပါရှင်ဟုတ်ပါတယ်သူတို့လည်းဝမ်းသာနေကြပါတယ
် so first of all
ဟုတ်ကဲ့ပထမဆုံးပြောချင်တာကအခုလိုအိန္ဒိယနာပြည်နယ်ရဲ့ဆေချောသက်အလှမဲ့တရဖူကိုစုခုလိုက်တဲ့အချိန်မှာဒီစုကိုကျင်ညာတာကိုကြားလိုက်ရတဲ့အခိုက်အတန့်ပါပေါ့နော်ဘယ်လိုများခံစားခဲ့ရပါလဲ
I was so excited but
ဒီမှာအယံပျော်ရွှင်စိတ်လှုပ်ရှားရပါတယ်အဲ့ဒီအချိန်ကကိုရတယ်လို့တော့မထင်ခဲ့မိပါဘူးသူတို့ကကျွန်မနာမည်ကိုအခောက်ခောက်ခါခါခေါ်နေကြတော့မှတကယ်ကိုမယုံနိုင်လောက်အောင်မှင်တက်မိနေတာပါကိုရတယ်ဆိုတာကိုကို့ဘာသာမယုံနိုင်လောက်အောင်ပါပဲအယံကိုပဲစိတ်လှုပ်ရှားပျော်ရွှင်ခဲ့ရပါတယ်အဲ့ဒီအချိန်မှာကျွန်မအဖွာလည်းရှိနေတယ်လေသူ့အတွက်ပထမဆုံးအချိန်ကျွန်မရဲ့တိုင်ပွဲကိုလာကြည့်တာပါဒီအချိန်သူလိုက်လာအားပေးတဲ့အချိန်မှာပဲခုလိုအနိုင်ရလိုက်တာကိုသူတွေးလိုက်ရတယ်ဆိုတော့ကျွန်မအယံပြောပါတယ
် So what would be your name
ဆိုတော့အခုဆိုလို့ရှိရင်ဒါအိန္ဒိယနာပြည်နယ်ရဲ့ဆယ်ကျော်သက်အလှမဲ Miss Teen Indiana ဖြစ်သွားပြီပေါ့နော်ဆိုတော့နောက်တစ်ဆင့်ရောဘာပြိုင်ပွဲတွေဆက်ပြီးတော့ပြိုင်ရပါဦးမလဲဘာတွေဆက်လုပ်သွားရမလဲ
So I have a 4-year service and then I get to
ဒီနှစ်တစ်နှစ်လုံးကတော့ဒီအလှမဲပွဲနဲ့ပြည်နယ်တွင်လူမှုအတိုင်းအဝန်အတွင်းကအကျိုးပြုလုပ်ငန်းတွေမှာပါဝင်လှူဆောင်သွားပါမယ်ဒီချိန်ထဲမှာပဲအိန္ဒိယနာပြည်နယ်ကိုကိုစားပြုပြီးအမေရိကန်တနိုင်ငံလုံးရဲ့ဆယ်ကျော်သက်အလှမဲ့ Miss Teen USA ပြိုင်ပွဲမှာဝင်ကြိုင်သွားရမှာပ
ါ So you have
ဆီရောရှစ်ဆက်ပြိုင်ပွဲတွေရှိနေအောင်ပါပေါ့ပြင်ဆင်မှုတွေဆက်လုပ်သွားအောင်ပါပေါ့
Yes I don't know when Miss Teen USA
ဟုတ်ပါတယ်အမေရိကန်ပြည်ထောင်စုတစ်ခုလုံးရဲ့ဆယ်ကျော်သက်အလှမဲ့ပြိုင်ပွဲ Miss Teen USA ဘယ်တော့ကျင်းပမလဲဆိုတာကတော့လောလောဆယ်အတိအကျမသိရသေးပါဘူးပြိုင်ပွဲအချိန်ကိုမကျင်းပသေးပါဘူးဒါပေမဲ့ကျွန်မအနေနဲ့ကတော့ပြိုင်ပွဲကျင်းပမယ့်အချိန်ကိုစိတ်လှုပ်ရှားစောင့်နေပါတယ်။ပြင်ဆင်မှုတွေလည်းအခုကတည်းကစလုံနေပါပြီ
။ So I also like to know how
ဒီနေ့အခုလိုဆေချော်တဲ့အလှမဲ့ပြိုင်ပွဲကိုဘယ်လိုစပြီးတော့ဝင်ပြိုင်ဖြစ်ခဲ့လဲဆိုတာလည်းပြောပြပါဦး။ဒီနေ့မှာကိုဒီလိုမျိုးအလှမဲ့ဖြေးရမယ်ဆိုတာမျိုးငငယ်ကလေးကစိတ်ကူးရင်းနေရတာလား။
So when I was younger, I would always watch Miss Universe just with my whole entire family.
ကျွန်မငငယ်ကလေးကမဲဆက်ကြော်ရတာပြိုင်ပွဲတွေကြည့်ပါတယ်။အဖိုးအဖွားတွေအပါအဝင်မိသားစုတွေအားလုံး TV မှာတူတူထိုင်ကြည့်တတ်ကြပါတယ်။ဒီလိုအလှမဲ့ပြိုင်ပွဲတွေကြည့်ရတာကိုကလေးဘဝတွေကအရန်သဘောကျခဲ့တာပါ။နည်းနည်းကြီးလာတော့လဲအလှမဲ့ဖြစ်ချင်တယ်ဆိုတာသိတယ်။ဒါပေမဲ့ဘယ်လိုလုပ်ရအောင်လဲဆိုတာတော့မသိဘူး။ကျွန်မခုနှစ်တန်းနှစ်လောက်မှကျွန်မရဲ့အတန်ပိုင်းဆိုင်ရာဆရာမကအလှမဲ့ပြိုင်ပွဲဝင်ကြလားလို့မေးတယ်။ကျွန်မကလည်းဖြစ်တော့ဖြစ်ချင်တယ်ဒါပေမဲ့ရှက်လဲရှက်တယ်ပေါ့။အဲ့လိုနဲ့ပဲနောက်ဆုံးပြိုင်ပွဲတစ်ခုမှစဝင်ပြိုင်ဖြစ်ပါတယ်။တကယ်ဝင်ပြိုင်ချိန်မှာလည်းအရန်သဘောကျသွားတယ်။ဒါကြောင့်ငငယ်ကလေးကကျမရဲ့အကြီးမားဆုံးအိမ်မက်ကမဲဆက်ကြော်ရာဖြစ်ချင်းခဲ့တာပါ။တကယ်တမ်းပြောရရင်မြန်မာအလှမဲ့ပြိုင်ချင်တာ။ဒါပေမဲ့ကျမကအခုအမေရိကန်မှာလေ။ဆိုတော့ဒီမှာပဲပြိုင်ဖို့ပို့အဆင်ပြေတယ်။ ပြီးတော့ကျမအိမ်မက်ကိုအကောင့်ထဲပို့ဖို့ဆိုရင်ခုလိုစဲကြောတက်အလှမယ်ဝင်ပြိုင်ခွင့်ဆိုတာမျိုးကလည်းရှိနေရဲ့ဆိုတော့ဒီလိုဝင်ပြိုင်ရင်းနဲ့ပဲအိန္ဒိယနာပြည်နယ်ရဲ့စဲကြောတက်အလှမယ်တရဖူးကိုစုခူးနိုင်ခဲ့တာပါ
Do you still face any challenges?
ကံမွေးတွေဝင်ပြန်ရတဲ့ကာလတလျှောက်မှာရောဘယ်လိုအခက်အခဲတွေကြုံခဲ့ရတာမျိုးတွေရှိပါသလဲ?ကိုယ်အတွက်အခက်အခဲဆုံးစင်ခုံမှုဆိုရင်ဘာဖြစ်ပါမလဲ?
For me, I always say that my mindset is just the greatest challenge.
အခက်အခဲဆုံးစင်ခုံမှုကတော့ကိုယ့်ရဲ့စိတ်ကိုပြင်ဆင်ရတာပါ။ကိုယ့်စိတ်ကငါဒါကိုမလုပ်နိုင်ဘူးလို့တွေးလိုက်ရင်ဘာမှလုပ်လို့မရတော့ပါဘူး။အဲ့ဒီစိတ်ကိုကြော်နိုင်ပြီဆိုတာနဲ့ကိုယ်လုပ်နိုင်တာကိုကိုယ်သိလာပါတယ်။ကိုယ်အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်တယ်ဆိုတော့ကိုကိုကိုယုံကြည်မှုရှိလာပါတယ်။ဆိုတော့ဒီနေ့အတွက်စိန်ခေါ်မှုဆိုရင် Miss Team USA ဝင်ပြိုင်ဖို့အတွက်ကိုကိုကိုယုံကြည်ချက်စိတ်ခွန်အားအပြည့်ရှိနေအောင်တည်ဆောက်ရတာကစိန်ခေါ်မှုဖြစ်ပါလိမ့်မယ်။ဒီအတွက်ကျမရဲ့မိသားစုနဲ့အတူအနီးကပ်တင် जा ပြတာပေးတဲ့ဆရာဆရာမတွေမိတ်ဆွေတငယ်ချင်းတွေအားလုံးကလည်းကျမကိုအချိန်ပြည့်အားပေးပံ့ပိုးကူညီကြပါတယ်
။ So ဘဝမှာအဖြစ်ချင်းဆုံးဆန္ဒကိုရဲ့အနီးမဘဝရည်မှန်းချက်ဆိုရင်ရောဘာဖြစ်မလဲ။
I think that's really hard but I think it's just
ကိုချင်ပြောရတာခက်တော့ခက်ပါတယ်ဒါပေမဲ့လောလောဆယ်အကောင်းဆုံးရှင်းပြနိုင်တာကတော့ကို့အနီးအနားပတ်ဝန်းကျင်မှာရှိတဲ့သူတွေအတွက်ဘဝမှာကိုတက်နိုင်တဲ့ဘက်ကနေအကောင်းဆုံးအကျိုးပြုချင်ပါတယ်ဆိုတော့မြန်မာနိုင်ငံကလူငယ်မျိုးဆက်တွေအတွက်ပဲဖြစ်ဖြစ်ကျမရဲ့မိသားစုမိတ်ဆွေတွေနဲ့ဒီကမြန်မာလူမှုအတိုင်းအဝိုင်းအတွက်ပဲဖြစ်ဖြစ်သူတို့ကိုကူညီပံ့ပိုးနိုင်မယ့်အရာတွေကိုလှုပ်သွားချင်ပါတယ်ကိုစိတ်ဝင်စားတဲ့ကိုလုပ်နိုင်တဲ့အရာနဲ့အများအကျိုးပြုချင်တာမျိုးပါအခုဆိုရင်ကျမကဖော်ဝင်မြို့မှာနေထိုင်နေဆိုတော့ဒီမှာရှိတဲ့ကုညီကယ်ဆယ်ရေးနဲ့စောင့်ရှောက်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်သွားပါမယ်။စေတော်တဲ့အလှမယ်တယောက်အနေနဲ့အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုလုံနိုင်တဲ့အကူအညီတွေပေးချင်ပါတယ်။ဆိုတော့ကျမရဲ့အကြီးအမားဆုံးရည်မှန်းချက်လို့ပြောရင်ကိုပါဝင်ချင်မှရှိတဲ့လူတွေအတွက်အကောင်းဆုံးအကျိုးပြုသွားခြင်းနဲ့လို့ပြောရမှာပါ။
I'll ask them that both of your parents are from Burma, right?And you know that there are so many
တိတိယမိဘနှစ်ပါးစလုံးကမြန်မာနိုင်ငံကနေပြီးတော့ရွှေ့ပြောင်းလာကြတဲ့သူတွေလို့သိထားပါတယ်။ဒီအမေရိကန်ပြည်အောင်စုမှာဒီလိုမျိုးတခြားနိုင်ငံတစ်ခုကနေပြောင်းရွှေ့လာကြတဲ့သူတွေဒီဒုက္ခတွေအဖြစ်ခိုးလုံလာကြတဲ့ဒီမိသားစုတွေမှာကလေးငယ်တွေကြုံတွေ့ရတဲ့ခက်ခဲတွေရှိတတ်ပါတယ်။မိဘကဒီနိုင်ငံမှာမွေးဖွားကြီးပြင်းတာမဟုတ်တဲ့အတွက်ကြောင့်မလို့နေရာတစ်စနစ်တက်မှာနေထိုင်ရတဲ့ခက်ခဲတွေရှိတတ်ပါတယ်။ဆိုတော့ကိကိရဲ့ဖြတ်သားမှုမှာရောဒီလိုမျိုးအခက်အခဲကြုံရတာမျိုးတွေရှိပါသလား?ကျုံရတဲ့အခါမျိုးမှာရောဘယ်လိုကြောဖြစ်ပါသလဲ
Yes, so growing up I was actually always like the only Burmese kid in every single one of my classes or like I was the only Asian kid or the only kid who
ဒီမှာပဲကြီးပြင်းရတာဆိုတော့ကျောင်းသွားတဲ့အခါအတန်းထဲမှာကိုတယောက်တည်းကမြန်မာလူမျိုးဖြစ်နေတာလူပြူမဟုတ်တာအာရှသားဆိုလို့ကိုတယောက်တည်းဖြစ်နေတာမျိုးကြုံရတာတွေရှိပါတယ်ကိုနဲ့တူတဲ့သူကိုကိုကိုစားပြုတဲ့သူမရှိတာမျိုးကတော့တစ်လျှောက်လုံးကြုံရတာလို့ပြောနိုင်ပါတယ်ဒါကြောင့်လဲမဲဆက်ကြော်ရာလိုပြိုင်ပွဲမျိုးကိုတွေ့တဲ့အချိန်မှာနိုင်ငံပေါင်းစုံကအယောင်သွေးဆုံမျိုးသမီးတွေကိုမြင်ရတော့ကျမကိုအများကြီးအားတက်စေပါတယ်။ခုခေတ်မှာကျမတို့လိုဆဲကြော်တဲ့ generation C တွေရင်ဆိုင်ရတဲ့ရုန်းကန်မှုတွေများပါတယ်။များသောအဖြစ်ကတော့ကိုယ်စိတ်ကိုတိဆောက်ရတဲ့အတွင်းပိုင်းရုန်းကန်မှုတွေလို့ပြောရမှာပါ။ဂျာရီကိုဘယ်လိုကြော်ဖြတ်တယ်လဲဆိုရင်တော့ကိုယ့်ရဲ့ယုံကြည်သက်ဝင်မှုကအဓိကကြတယ်လို့ထင်ပါတယ်။အရာအလုံးဟာအဆုံးမှာဘုရားသခင်ကအကောင်းဆုံးဖန်ဆင်းပေးထားတယ်ဆိုတာကိုလက်ခံပြီးကိုကိုကိုမှန်ကန်တဲ့သူကောင်းတဲ့သူအဖြစ်နေသွားနိုင်ဖို့ပါဒီလိုလက်ခံထားတဲ့အတွက်ကိုကိုကိုယုံကြည်မှုပျောက်တာလုံခြုံမှုကင်းမဲ့တာမျိုးမခံစားရအောင်စိတ်ကိုထားနိုင်ပါတယ်ဒီလိုယုံကြည်မှုနဲ့မိသားစုတွေရဲ့ချစ်ခြင်းမေတ္တာတွေနဲ့ကြော်ဖြတ်နိုင်ပါတယ်ဒါအပြင်ကျမကိုချစ်ခင်တဲ့မိတ်ဆွေတငယ်ချင်းတွေလမ်းညွှန်ပြသပေးသူတွေလည်းအများကြီးရှိပါတယ်ဒီလိုလူတွေကြောင့်ပဲအခက်အခဲတွေရှိလဲကြော်ဖြတ်နိုင်ပါတယ
် You have a successful story as a team.
ဒီကြီးဟာအောင်မြင်တဲ့စေချောတက်တယောက်လို့ပြောနိုင်ပါတယ်။အခုလိုအရွယ်မှာကတဲ့ဟိုကကိုဖြစ်ချင်တဲ့အိမ်မက်အတွက်အောင်မြင်တဲ့ခြေလမ်းတွေကိုစပြီးတော့လှမ်းနိုင်နေတဲ့သူပါ။ဒါပေမဲ့ဒီတီတီလိုမျိုးအခွင့်အလမ်းကောင်းကောင်းမရကြတဲ့လူငယ်တွေကကဘာမှအများကြီးရှိပါတယ်။ကြည်ကြည်လည်းသိမှာပါ။ဒီနေ့ဒီမြန်မာနိုင်ငံလိုနေရာမျိုးမှာဆိုလို့ရှိရင်အထူးသဖြင့်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာကလေးငယ်တွေလူငယ်တွေအများကြီးမိဘတွေမိသားစုတွေနဲ့အဝေးကြီးမှာရောက်နေကြရတဲ့စစ်ပွဲတွေကမှပြေးလွှာထွက်ပြေးနေကြပါတယ်။အခက်အခဲတွေကြားထဲမှာအခွင့်အလမ်းတို့အခွင့်အရေးတို့ဆိုတာတွေကိုရှာမရပဲမျောလင့်ချက်အိမ်မက်လန်းစားပြောင်းနေကြတဲ့သူတွေလည်းရှိပါတယ်။ဆိုတော့ခုချိန်မှာကိုကအောင်မြင်တဲ့ဆယ်ချော်သက်အမေရိကန်ရောက်မြန်မာလူငယ်အမျိုးသမီးတစ်ယောက်အနေနဲ့မြန်မာနိုင်ငံကတခြားသောလူငယ်တွေအမျိုးသမီးတွေအတွက်ဘယ်လိုစိတ်ခွန်အားတွေပေးနိုင်ပါမလဲ။ဘာများအားပေးစကားပြောနိုင်ပါမလဲ
။ I have so much to say butI think a really simple way
ကျွန်တော်ပြောချင်တာတွေကတော့အများကြီးပါပဲအရေးအရှင်းဆုံးပြောချင်တာကတော့အားလုံးမှာတရဖူးကိုစီရှိကြတယ်ဆိုတာပါပဲ Dilo piang ini tera pumiu jaya no tekaun lah mana bo. Tapi mana dilo tera pumiu mahu le ko suane ya ko juan si ya nebe mat tera pu ko si karo lurai mah si bae. Tumya ka be mah jaya mahu bao. Adi ka ka ko 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 yang jibo ba. Tadaun ko ye si mana ema ko amian zong ta za ba. Ko ema account he po bo jodan nai ne sura yang jia ta ba. Ko 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 yang jibo ka ye si zong ba me. မြန်မာနိုင်ငံကစေကျော်တပ်တွေပဲဖြစ်ဖြစ်တခြားနိုင်ငံတွေကစေကျော်တပ်တွေပဲဖြစ်ဖြစ်ပါကိုကိုကိုယုံကြည်စိတ်ထားနိုင်ရဲ့အနာဂတ်မှာမျှော်လင့်ချက်တွေအကောင့်ထဲပေါ်လာမှာပါလက်ရှိမြန်မာနိုင်ငံမှာအခြေအနေတွေမကောင်းဘူးဆိုတာကျွန်မနားလည်ပါတယ်ကျွန်မလိုအမေရိကန်ပြည်ထောင်စုမှာနေပြီးဘဝကိုကောင်းကောင်းမွန်မွန်ရှင်သန်ခွင့်ရတဲ့သူတယောက်အနေနဲ့သူတို့ကြုံတွေ့နေရတဲ့အခြေအနေနဲ့ဆက် Now, so the name, go in time, similar in Alma, go to the Kerari dress in that pretty girl, Shinny Mama. Never young, Lunga said that Alongo Piozinaga, go in your lizard, a mago, sappy, sweat and tazaba, a gonson go sudama, Nita was sudamugale, tea or barre, Kusoy Gabadonga, Pidu regal and Nima Pidu redra, sudamita reporta nizabare, Samale sudam bini barre, your lizard is satan, I move your limare.
Thank you so much for.
Okay, ba, viewe dwe akulu ching bibi lo pita bida jisu nya yi jamare. Sada dabu aung mi maazi lo le su dang bibare.
Thank you. Okay, so now to
ကျွန်တော်တို့ဆက်တဲ့မြန်မြန်ထားတာပါရှင်အခုဆက်ပြီးတော့အမေရိကန်မှာကုန်စည်နှုန်းနဲ့မြင့်တက်နေရာကြောင်းစားတောက်ဆိုင်လုပ်ငန်းရှင်တွေအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းနဲ့ခရီးသွားရင်နှာခေါင်းစည်းတက်စရာမလိုတော့ဘူးလို့ပြည်အောင်စုတရားသူကြီးရဲ့ဆုံးဖြတ်ချက်ဒီကြောင်းတွေကိုအခုတစ်ပတ်တူတာဆုံးလင်အမေရိကန်တခွင့်အစီအစဉ်မှာကိုအောင်အောင်တင်ပြပေးထားပါတယ်ရှင်
ရော့ပြည်နယ်မြို့တော်အဇန်နီတစ်ဖက်ကမ်းရန်စလီယာမှာဆရီစီအမ်ထိုင်းစားတောက်ဆိုင်ကိုနှစ်ထောင်ဆယ်နှစ်ခုနှစ်မှာကိုရှိသွေးစားပွင့်ခဲ့တာပါအရင်နှစ်တွေတုန်းကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှာကိုဗစ်ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးဆိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကရွေးကောင်းကောင်းနဲ့တောက
အမားရင်းနေကြည့်ပဲအကုန်လုံးလောက်တာဆိုတော့ဆိုင်ရောမပိတ်ဘူးကိုအမြင်မရတဲ့ဘယ်လိုပြောလဲအကုန်လုံးတမိသားစုနဲ့ဝင်ဝင်ရှိတာပါဗျာအဲ့လိုပဲပြောရမှာပေါ့ဟိုကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရက်ဆိုင်သွားတယ်လို့တယ်ယူပို့ဆောင်ရေးကဏ္ဍမှာလည်းနောက်နေ့ကြကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြပကတင်သွင်းတဲ့ပို့ကုန်တွေလည်းရက်ဆိုင်ကုန်တ
ဒီဝယ်ရတော့ခက်တယ်ဗျအဲ့ဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာလိုကယ်မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှာတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတယ်ဆိုရင်တစ်ခါတလေဆိုရင်ကျွန်တော်တို့ဆယ်ပစ္စည်းဆယ်ထုတ်လို့ခြင်းလဲဆိုရင်နှစ်ထုတ်ပဲရရရတယ်အဲ့လိုမျိုးကိုကိုနဲ့လည်းဒီတိုင်းပဲကုလို့ခြင်းတော့မရဘူးအဲ့လိုမျိုးတွေတော့ခက်ခဲရှိတယ်ဗျ
ကိုဗစ်ကရောဂါအပြင်အခုခါမှာယူကရိန်းကိုကြီးကြောတိုက်ခိုက်တဲ့ရုရှားစစ်ကြောင်းကမ္ဘာတစ်လွှားရိုက်ခတ်မှုတွေရှိလာပြီးဂျက်စီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုယ့်စီမှာဝယ်ယူအားပေးသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောက်မှုဝန်လေးနေကြပါတယ်အဲ့ဒီအချိန်မှာကိုရှေ့သွေးလဲပါပါတယ်ဘေးသက်သွေးရင်ကျွန်တော်စိ
ဲ့ဈေးနှုန်းကြတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လည်းဘယ်လိုပြောမလဲကျွန်တော်ကကြတော့လူများများယူတယ်လေအဲ့တော့ဟိုဘယ်လိုပြောမလဲတရာဘူးရောင်းမယ်ဥမာတစ်ခု30ရောင်းမယ်ဒီလူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကြတော့9ကျက်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောင်းလောက်ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တို့တော့ဘယ်လိုပြောမလဲစိတ်တော့အမြဲတော့မကြံဘူးပေါ့နော်စိုင်းလည်းမပိတ်ဘူး
အလုပ်သမားလည်းမလျှော့ဘူးကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအစိုးရဆုံးခံရသူတွေရဲ့ရေရောပြင်းနယ်လဲပါဝင်ပါတယ်ခုခါမှာတော့လူများပြစီထိုးပြတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လဲပတ်ဖို့တာဆုံးကြပါပြီအဲ့ဒီအချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပျောင်းထားပြီးဖြစ်တဲ့အတွက်စရီစီယမ်အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ်
အခုလက်ရှိဖွင့်ထားတ
900 လောက်လောက်တယ်အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ်ဒီသေးတယ်ပေါ့နော်အဲ့30လောက်ကလည်းကွန်ပျူတာသူတို့ကွန်ပျူတာစိုင်းရန်ကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်သုံးအဲ့ဒီအခုဒီစိုင်းဘေးကကုမ္ပဏီကအရင်တော့ဟိုကျွန်တော်စိုင်းသေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနကပြော900လောက်က30ပဲရှိတယ်တချို့တော်တော်များများအိမ်မှာပဲလောက်ကြတယ်လို့ပြောတယ်ဒီလာတဲ့လူဟောင်းနေရပါတော့သူတို့ဒီနောက်နှစ်လသုံးလဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်တဲ့အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားတယ
်အမေရိကန်မှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ခရက်ကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုန်းတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်နောက်ထပ်သာကုန်စည်နှုန်းတွေတက်လာမယ်ဆိုရင်တော့ဆိုင်းမာရောင်းတဲ့ဈေးတွေလည်းလက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ်
သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြီးဒီတက်ကြီးလာရင်တော့ဈေးနှုန်းနည်းနည်းလေးပြင်ရမယ့်သဘောရှိတယ်။အခုကတော့ဘယ်လိုပြောလဲကိုဝင်ဝင်နဲ့ဒီကိုကွန်ဆူမာတွေလည်းအများကြီးမပြတ်လာနိုင်ကြရည်လေ။အဲ့တော့ညော့သွားတာတော့မရှိဘူး။အဲ့တော့ဈေးတက်လည်းတချို့လူတွေကတော့သူတို့သဘောပေါက်ပါလေဈေးတက်မယ်ဆိုရင်လည်းသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်ပဲတခြားနေရာတွေလည်းသူတို့ဝယ်နေရတာသူအားလုံးသိကြတာပဲလေ။အဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးကြဲလောက်ထက်တင်ဒေါ်လာလောက်ထက်တင်လည်းသူတို့တော့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုအချင်းတွေကြားမှာပဲဆယ်နှစ်ကြာခက်ခဲခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Siri CM စားတော့ဆိုင်ရည်ရှိရည်တည်သွားနိုင်မှုလဲသူကမျှော်လင့်နေပါတယ်ခင်ဗျာဖလော်ရီဒါပြည်နယ်ကတည်ထောင်စုတရားသူကြီးကက်သရင်ကင်ဘောမစ်ဇဲလ်ကအများပြည်သူ့ရင်တွေနဲ့ခီးသွားရမှာနှာခေါင်းစည်းမဖြစ်မနေတက်ရမယ်ဆိုတော့အမေရိကန်အစိုးရကထုတ်ပြန်ထားတဲ့အမိန့်ဟာကုပ္ပိနဲ့မကိုက်ညီဘူးဆိုပြီးတနင်္လာနေ့ကဆုံးဖြတ်လိုက်တာကြောင့်ခီးသွားသူတွေကြားမှာအတော်လေးကြက်ရက်ခဲ့ပါတယ်ဒီအမိန့်ဟာအထူးသဖြင့်လေကြောင်းလိုင်းနဲ့ Amtrak မြေရထားနဲ့ခီးသွားသူတွေပေါ်တက်ရမှုရှိလာပါအင်ကာနေ့က Washington DC Ronald Reagan လေစိတ်မှာခီးသွားသူအများစုကတော့နှာခေါင်းစည်းတွေတက်ထားတာကိုတွေ့ရပါတယ်ရပ်ပုံစေရာခီးသွား Robert Gira က
I think the people who say
သူတို့ခွင့်ရေးချိုးဖောက်ခံရတယ်လို့ပြောနေတဲ့သူတွေအနေနဲ့သူတို့ဘဝဆုံးသက်ခြင်းဒီလိုလုပ်နိုင်တဲ့ခွင့်လန်းလဲရှိတယ်လို့ထင်ပါတယ်ကျွန်တော်ကတော့သူတို့လိုလို့မှမဟုတ်ပါဘူး
တရားသူကြီးရဲ့ဆုံးဖြတ်ချက်ကြီးညာပြီး American United Delta တို့လိုအ धिक လေကြောင်းလိုင်းတွေအပြင် Amtrak မြင်းထားလိုင်းကသူတို့ထုတ်ပြန်ထားတဲ့နှာခေါင်းစည်းတက်ရမယ့်စီးမင်းတွေကိုချက်ချင်းပယ်ဖြတ်လိုက်ပါတယ်ဒီအချိန်ကိုစောင့်နေကြတာလို့ခရီးသွား Kristen Johnson ကပြောပါတယ
်နှာခေါင်းစည်းတက်စရာမလိုတော့ဘူးဆိုတော့အရင်ပြောပါတယ်အားလုံးနှာခေါင်းစည်းတက်ရမယ်ဆိုရင်စိတ်ဖြည်းဆည်းမှုမျိုးရှိဖို့မလိုတော့ပါဘူး
American CDC ကျန်းမာရေးအာဏာပိုင်တွေကမေလ3ရက်နေ့အထိနှာခေါင်းစည်းတက်ဖို့ထပ်မံတည်ထောင်ပို့ထားပါတယ်။ကိုဗစ်ရောဂါကူးစက်မှုအနေအထားကိုတေချာချင့်ချိန်သုံးသပ်နေချိန်မှာလေယာဉ်ကြီးရထား taxi target လေစိတ်လိုနေရာတွေမှာဝါနှာခေါင်းစည်းတက်ဖို့ညွှန်ကြားထားတာပါ။ကျန်းမာရေးအသိဉာဏ်ကျွေးရမယ်လို့ Florida ကိုပြန်မဲ့ခီးသွာ Polly Rivers ကပြောပါတယ်
I don't have a problem with
it. ကျမရေရှူတော့ကနေဘေးရန်ရဲ့ကျန်းကိုနှာခေါင်းစည်းတက်ရတာဆိုတော့ကျမကြွယ်ပါခက်ခဲမှမရှိပါဘူး
။ဆလီလာတာကျင်သုံးခဲ့တဲ့အစိုးရရဲ့နှာခေါင်းစည်းတက်ရမယ်ဆိုတဲ့မူဝါဒကိုလုပ်ငန်းရှင်တွေနဲ့ Republican လွတ်တော်အမတ်တွေကလုံးဝပယ်ဖြတ်ဖို့လိုလားနေတာပါ။လွန်ခဲ့တဲ့နှစ်ကလေးက Florida ပြည်နယ် Tampa မြို့မှာကျမရေနဲ့ပတ်သက်ပြီးတော့စိတ်ကြိုက်ရွေးချယ်နိုင်ခွင့်တာဝန်ရေးအဖွဲ့ကနေပြီး American အစိုးရကိုတရားစွဲထားခဲ့ရတာကနေသမ္မတဟောင်း Donald Trump ခံထားခဲ့တဲ့ပြည်ထောင်စုတရားသူကြီး Catherine Kimball Mizzell ကအခုလိုဆုံးဖြတ်ခဲ့တာပါခရီးသွား Michael Vitale က
I think I heard that it was because of a
Florida ကတရားသူကြီးဆုံးဖြတ်လိုက်တယ်ဆိုပြီးကြားပါတယ်အန်ဩမီတာကလွန်ခဲ့တဲ့3လ6လဒါမှမဟုတ်တစ်နှစ်လောက်တုန်းကအဲ့ဒီလိုမဖြစ်ခဲ့ပဲဘာကြောင့်အခုမှဒီလိုမျိုးဖြစ်လာရတယ်ဆိုတဲ့အကြောင်းရင်းကိုမသိတာပါ ဆောင်တော်ကြည့်ရပါဦးမယ်
ဘုရားသခင်မြစေကကုသယောဂထင်းချုပ်ရေးနဲ့တာစီရေးဌာနအစီအစီစီအားလုံတိုင်ခွေတဲ့ပေါင်ကျော်ဆုံးဖြတ်ခဲ့တဲ့အများရဲ့ဆန္ဒကိုလည်းနားမထောင်တဲ့အပြင်ဘာကြောင့်အဲ့လိုဆုံးဖြတ်ရတယ်ဆိုတာကိုလည်းလုံလုံလောက်လောက်ရှင်းမပြခဲ့ဘူးလို့ဆိုပါတယ်အမေရိကမှာလူသန်းချီနီးပါးတည်ဆုံးခဲ့တဲ့ကိုဗစ်ရောဂါကိုထင်းချုပ်ဖို့အမေရိကန်အစိုးရကတော့နီလန်ပေါင်းစုံနဲ့ကြိုးစားနေတာဖြစ်ပြီးဖလော်ရီဒါတရားသူကြီးရဲ့ဒီဆုံးဖြတ်ချက်ကိုပြန်အယူခံဝင်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်ရဲ့တုဒ္ဒစီလင်တုဒ္ဒစုံလင်အမေရိကန်တခွင်အစီအစဉ်ပြီးအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာကိုဗစ်ရောဂါရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့အနုဇီဝဗေဒပညာရှင်ဒေါခင်စာဝင်းပြည့်ကိုဒေါခင်မျိုးသက်ကဆက်သွယ်မြင်းမြင်းတင်ပြထားပါတယ်ရှင်
ကိုဗစ်ကာယောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာပါပြီအခုချိန်ထိအန္တရာယ်အရှိန်မတည်သေးတဲ့ကိုဗစ်ပိုးနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုအနုဇီဝဗေဒပညာရှင်ဒေါက်ခင်စာဝင်းပြည့်ကပြောပြပေးပါပ
ါဆလျက်ရည် WHO ကထုတ်ပြန်ကြတဲ့အရာဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့အကိုဗစ် confirm case ကတန်း900ကျော်ရှိပါတယ်။ကိုဗစ်ရောဂါနဲ့ဆက်ဆက်ပြီးသေဆုံးမှုက6တန်းကျော်ရှိတယ်ပေါ့။ကိုဗစ် vaccine ကိုထိုးထားပြီးသားတဲ့လူကတော့တန်း1000ကျော်ရှိတယ်ပေါ့။နောက်တစ်ခု WHO ကနေသူတို့ဒီ14ရက်နေ့မတိုင်ခင်24နာရီအတွင်းသက်တွေ့ရှိတဲ့ case မှာ 9,800 ကျော်ရှိနေသေးတယ်ဆိုတဲ့အခါကျတော့ဒီကိုဗစ်ကသေဆုံးမှုသာသူတို့ရောကြနေတယ်ပြောနေပေမဲ့ကူးစက်နေတဲ့ဟာတွေကတော့ရှိနေသေးရဆိုတဲ့ဟာကိုတော့တွေ့ရနိုင်ပါတယ်ရှင်ဟုတ
်ဒီ COVID-19 ပိုးတွေနဲ့ပတ်သက်ပြီးတော့ဒီဝူဟန်မှာစတွေ့တာနဲ့စပြီးတော့အခုလက်ရှိချိန်ထိနော်ပိုးပေါင်းဘယ်လောက်ရှိလဲနည်းနည်းရှင်းပြပေ
းဟုတ်ကဲ့ဟုတ်အမျိုးကွဲတွေကတော့အများကြီးရှိတာနေကျွတ်ဒီပိုးပြော့ရှင်းအောင်လို့ variant of concern ဆိုတာဆိုရင်ပေါ်ရအထီးဖြစ်လာတဲ့ variant တွေကိုပဲကျွန်မဟိုပြောပါမယ်ပေါ့နော်ဝူဟန်နေစပြီးတော့ကွဲလာတာသူကဒါမူရင်းပေါ့ဝူဟန် wild type ဆိုပြီးတော့ယူဆမယ်ဆိုလို့ရှိရင်ဝူဟန်နေကူးသွားတယ်ပထမဆုံးကွဲသွားတဲ့ဟာကD614G အဲ့ဒါကသူပထမဆုံးမျိုးဟိုစား mutant စဖြစ်တယ်အဲ့ကနေပြီးတော့မှတခါ alpha beta gamma ဆိုပြီးတော့ mutant သုံးခုဖြစ်တယ် alpha က United Kingdom မှာစပြီးတော့တွေ့ရှိတယ်တွေ့ရှိတဲ့အချိန်တွေကဒီဇင်ဘာ2020ရနေပြီးတော့စတွေ့တယ်။ဒါအဲ့ဒီအချိန်နောက်အတွင်းမှာပဲနောက်တစ်နေရာမှာတွေ့ဒီဂျိုင်းနာထဲတွေ့တာပေါ့။ UK မှာ alpha တွေ့တဲ့အချိန်မှာ South Africa မှာ beta တွေ့တယ်။ဒါဒီဂျိုင်းနာထဲဒီဇင်ဘာ2020မှာသူတို့စတွေ့တယ်။အဲ့ဒီကနေ January 2021ကိုရောက်တဲ့အချိန်မှာ gamma mutant ကို present မှာတွေ့တယ်။အဲ့ဒီကပြီးသွားတော့မှဒါ2021ထဲရောက်လာတယ်ပေါ့။ May မှာသူ delta ကိုစတွေ့တယ်။ဒေါက်တာစတွေ့တာအိန္ဒိယမှာစတွေ့တာအဲ့ဒီအချိန်မှာအိန္ဒိယမှာလူတွေအများကြီးကူးကြတယ်သိကြတယ်ဆိုတာအဲ့ဒီကနေဒေါက်တာမျိုးကထွက်လာတယ်။အခုနောက်ဆုံးတွေ့တဲ့ Omicron ကကြတော့2021 November မှာသူတို့စပြီးတော့တွေ့တယ်။တွေ့တဲ့ဟာကသူကဒီတနေရာထဲမှာမဟုတ်ဘူးနေရာမျိုးစုံမှာသူပြိုင်နေတဲ့စတွေ့တဲ့အကြောင်းမျိုးပဲနေရာဆိုပြီးတော့တတ်မှတ်လို့မရဘူးပေါ့
။အခုလောလောဆယ်ဒီ Omicron နဲ့ပတ်သက်ပြီးတော့ပေါ့နော်မျိုးကွဲတွေအများကြီးထွက်နေတယ်လို့ပြောတယ်။ဒါနဲ့ပတ်သက်ရင်းနဲ့ပြောပြပါဦး။
ဟုတ်ကဲ့ဟုတ် Omicron ကအခုလောလောဆယ်ကျွန်တော်တို့နောက်ဆုံးနာမည်ထွက်ခဲ့တဲ့ mutant က BA2 ပေါ့ BA2 ကဘာလို့ BA2 ဆိုပြီးဖြစ်လဲဆိုတော့ Omicron သူ့ရဲ့မိသားစုတစ်ခုလုံးသူ BA မိသားစုဆိုပြီးတော့သူ family ဆိုပြီးပြောတယ်အဲဒီမှာ BA မှာ 1,2,3,4 ဆိုပြီးအဲ့လိုမျိုးကွဲသွားတာပေါ့နော်အဲ့မှာ BA1 ကသူကဒီ variant of concern ဖြစ်လာတဲ့အချိန်မှာသူ့ကို BA1 ဆိုပြီးမခေါ်တော့ဘဲနဲ့Omicron ဆိုပြီးတော့ခေါ်လိုက်တယ်ခေါ်သားပြီးတော့အခုဒီ same family ပဲဒါမှသူကဟိုဝင်းကွဲလိုမျိုးပြောရမှာပေါ့နော်တော်တဲ့ခါကျအဲ့ဒီကနေနောက်တစ်ခုထွက်တဲ့ BA2 ဆိုတဲ့ဟာသူတို့ထွက်နေတယ် BA1 နဲ့ BA2 မှာဘာကွာသွားလဲဆိုရင် BA2 က BA1 ထက်ပိုပြီးတော့ကူးမြန်တယ်ဒါပေမဲ့သိဆုံးမှုများသလားယောဂပိုပြင်းထန်စေသလားပေါ့ pathogenic စတိအဲ့ဒီဟာအဲ့ဒီဟာတခုတော့သူတို့ပြောလို့မရဘူးကူးမြန်တယ် transmission အရာတော့ BA2 ကပိုပြီးတော့ကူးမြန်တယ်ပိုဆိုးမှမဆိုးမှဆိုတဲ့ဟာတော့သူတို့မပြောနိုင်သေးဘူ
းအခုတွေ့ခဲ့တဲ့ဒီ alpha beta gamma ဒီမျိုးတွေသူတို့နာမည်လေးပေးထားတယ်ပေါ့နော်ဒီ omicron ကအနောက်ဆုံးပေါ့နော်စတွေ့တာကနေပြီးတော့ဒီ WHO ကနေသူတို့နာမည်ပေးထားတဲ့ဟာမှာဘယ်ပိုးကအဆိုးဝါးဆုံးလဲ
အဆိုးဝါးဆုံးဆိုပြီးပြောရမယ်ဆိုရင်တော့သူတို့ဒီ april လထုတ်တဲ့ဒီရုပ် medicine ထုတ်ပြန်တဲ့အရာဆိုရင် ဒေါက်တာကအပြင်းထန်ဆုံးပဲဖြစ်ခဲ့ဘူးတဲ့ညူတက်နေတယ်မှာအကုန်လုံးကဒေါက်တာအပြင်းထန်ဆုံးပဲဟိုဟန် original wild type ကနေစလာတယ်ဒီ614G ပြီးတော့ရင် alpha beta gamma ပြီးတော့ရင် delta delta ဟိုအများဆုံးဖြစ်ပြီးတော့အပေဆုံးဖြစ်တယ်ဆိုတော့ခါကျ transmission အရာလဲ delta အပြင်းဆုံးဖြစ်တယ်ပိတ်ဆုံးမှုအရာလဲ delta အပြင်းဆုံးဖြစ်တယ် delta ပြီးတော့တဲ့အချိန်မှာ transmission အရာက omicron နဲ့ omicron ba1 ba2ဆက်ပြီးတော့မြန်သွားတယ်ဒါပေမဲ့ pathogenic study အရာကတော့ delta အပြင်းဆုံးဖြစ်နေတော့မယ်ပေါ့
ဆိုတော့မြန်မာနိုင်ငံမှာရောဘယ်ပိုးကအသေးပြောက်အများဆုံးအနေနဲ့ရောဘယ်လိုရှင်းပြောလို့ရ
မြန်မာနိုင်ငံမှာအသေးပြောက်အများဆုံးကတော့ဟုတ်တယ်ကဘာလုံးနဲ့တပြေးညီပဲ delta ကအများဆုံးဖြစ်ခဲ့တယ်ပြီးတော့ပြောလို့ရတယ်ပေါ့နော် virus ကဒီမေလလောက်မှာသူက variant of concern ဆဖြစ်တယ်ဆိုမေ June, July, August, a chain out of our solution. You want to get my say, oh, my boy, I know. Do not eat any of it. So, no.အလောင်းမကောင်းနိုင်တဲ့ဟာဒီတော်တော်ဆူဆူရရဖြစ်ခဲ့တဲ့ဟာဒီတုတ်တမှာမီးမရှို့နိုင်တဲ့အလောင်းတွေပုံနေတဲ့ဟာတို့ပါတော့အဲ့ဒါမျိုးတွေကဒီပြီးခဲ့တဲ့နှစ် July August မှာဖြစ်ခဲ့တာအဲ့ဒီကနေအခုအချိန်မှာဆို Omicron ကကူးတယ်ကူးတယ်ရှိနေပေမဲ့ပေပြောက်ကအဲ့လောက်ကြီးမမြင်ရတော့ဘူးဆိုတဲ့ဟာတော့မြင်ရပါတယ်ဟုတ
်အခုနောက်ဆုံးပေါ့နော်ဒီသူတေသနာလုပ်နေတဲ့ရှင်းတွေရောအခုထွက်နေတဲ့ရှင်းတွေရောပေါ့နော်ကာဝယ်ရှင်းတဲ့ကုသရှင်းဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးအချိန်လေးပြောပြပေးပါ
ဟုတ်ကဲ့ဟုတ်ကုသဆေးမှာတော့ဒီ Pfizer ထုတ်တဲ့ဟာ Merck ထုတ်တဲ့ဟာကုသဆေးထွက်တယ်ဒါကတောက်ဆေးပေါ့တော့ထိုးဆေးကတော့ random severe ဆိုတဲ့ဟာထွက်တယ်ဒီကာကွယ်ဆေးမထွက်ခင်တည်းကအဲ့ဒီဒီထိုးဆေးကထွက်တယ်အစ်စ်ထွက်တဲ့ vaccine တော့ April 16ရက်နေ့ထုတ်ပြန်တဲ့အရာပေါ့နော် Omicron ကိုပဲတီးတဲ့ဒီရွယ်ပြီးတော့ထုတ်ထားတယ် Sinopharm ကကာကွယ်ဆေးထွက်တယ်ထုတ်ပုံထုတ်နေရကြတော့ဒီ mRNA မဟုတ်ဘူးသူကဒီ virus အသေးကောင်လူထဲထိုးထည့်ပြီးတယ်ဆိုတော့ဒါ conventional နည်းအရာပဲပေါ့ဟိုပုံမှန်အရင်တော့ကာကွယ်ဆေးအဟောင်းတွေကိုထုတ်တဲ့ပုံစံမျိုးတိုင်းပဲသူထုတ်တယ်နောက်ဆုံး clinical trial တွေကိုသူတို့ရောက်နေပြီတခြား vaccine နဲ့ပတ်သက်ပြီးတော့ဟိုဟာကကြတော့ဒီ April 14ရက်နေ့ထုတ်ပြန်တဲ့ဒီ CNN ကပဲထုတ်ပြန်တဲ့ news အရာဆိုရင် Sinovac ထိုးတဲ့လူတွေနဲ့ဒီ Pfizer ထိုးတဲ့လူတွေနဲ့ကိုရှင်ကြည့်မယ်ဆိုလို့ရှိရင် COVID နဲ့ပတ်သက်ပြီးတော့ဆိုးရွားတဲ့ရောဂါလက္ခဏာပြတဲ့ဟာကဒီ Sinovac ထိုးခံရတဲ့လူတွေမှာမအားစားပူပြီးတော့များတယ်ပေါ့ mRNA vaccine တွေကတော်တော်များများအားဖြင့်ကိုရာခိုင်နှုန်း90ကျော်လောက်လူတွေကိုပြင်းထန် COVID ရောဂါကာကွယ်ပေးတယ်ပေါ့ကလားစေချင်းနေရတယ်လို့မျိုးရှိပါတယ်ရှင်ဟု
တ်ဆရာကိုဗစ်နဲ့ဒီလိုမျိုးတောက်ကွေးလိုမျိုးပဲပေါ့နော်ရှင်တွဲပြီးနေမယ်ဆိုရင်ဘယ်လိုနေပြန်မလဲ
အာမျက်နှာစီနှာခေါင်းစီးတွေကိုသူတို့မတက်မနေရဟိုလောတွေသူတို့ပြန်ပြီးတော့ယုတ်နေကြတယ်ခရီးတွေပါရယ်လည်းအကုန်လုံးပြန်ပြီးသွားနေကြတယ်လူကိုကန့်သက်တယ်ဆိုတဲ့ဟာတွေလည်းအကုန်လုံးပြန်ပြီးတော့ဖြေလျှော့ပြီးနေကြတယ်ပေါ့နော်ဘူးတွေဘလိုပဲပြန်ပြောင်းကိုဘက်ကတော့အများတန်းသတိလေးနဲ့ထားအပြင်သွားရဲဆိုလို့ရှိရင်လည်းအချိန်မှန်ပေါ့နော်ဟိုတော့နိုင်ချားတဲ့ခါလောက်လက်သွားဆေးဆေးပြီးနောက်သူများရဲ့နဲ့ရောနေနေရင်းနေနေမနေနဲ့အောင်ဘာလဲဆိုတော့ဒီဟာကအခုကဘာကတ်ရောကတော့ဖြစ်နေတော့မယ်ဆိုတဲ့ဟာကိုတော့လက်ခံထားမယ်ပေါ့နော
်ဒေါက်ချင်းဆန်ဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲညနာလိုက်ပြရစေ။နောက်တစ်ပတ်မှာတွင်ပြီးဆုံးရအောင
်။ဒေါက်တာမျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနည်းပညာကဏ္ဍပါရှင်။ VOA မြန်မာဘာသာအစီအစဉ်တွေကိုယူရောဝါရှင်တန် DC ကနေပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။အခုဂျန်နေသေးတဲ့အချိန်မှာတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ယူကရိန်းကိုနှစ်လနီးပါးတက်ခတ်ခဲ့ပြီးတဲ့နောက်မှာရုရှားသိမ်းပိုက်ထားတဲ့မာရီယိုပိုမြို့ကိုလူမြောက်နေမည်အဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်ပါတယ်။ဒါပေမဲ့ဒီမြို့ရဲ့အဓိကအဇော့ဖ်တာတပ်မဏိစက်ရုံကိုတော့ယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရဲသားပြည်သူတွေကထိန်းချုပ်ထားဆဲဖြစ်ပါတယ်။ဒီစက်ရုံကိုဝင်ရောက်စီးနှင်သိမ်းယူမယ်အစားစက်ရုံကိုဝိုင်းဝန်းပြီးတော့ပိတ်ဆို့နေရာယူထားဖို့အတွက်သမ္မတပူတင်ကညွှန်ကြားထားပါတယ်။အရှိတောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်ကောင်စီကိုကင်တွယ်ပုံပြောင်းဖို့လိုပြီလို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကဆိုပါတယ်။ရက်စက်တဲ့မြန်မာစစ်ကောင်စီကိုကင်တွယ်တာမှာကျေပြန့်တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပေါင်းစပ်ညှိနှိုင်းတဲ့ပုံစံပြောင်းဖို့လိုပြီလို့ American အခြေစိုက် Human Rights Watch လူခွင့်ရေးဆောင်ကြီးအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။ အာဆီယံရွှေတောင်အာရှနိုင်ငံများအဖွဲ့နဲ့မြန်မာစစ်ကောင်စီကိုဖိအားပြောင်းလဲဖို့ပုံသဘောတူညီချက်၅ချက်ချမှတ်ခဲ့တာတစ်နှစ်ပြည့်ပြီမဲ့ဘာမှမဖြစ်လာဘူးလို့ဒီလူခွင့်ရေးဖွဲ့ကြီးညာချက်မှာဖော်ပြထားပါတယ်ရှင်ဒီကနေ့တောက်ချညာနောက်ဆုံးရသတင်းချင်းချက်ကိုပြောပြပေးကြတာပါရှင်ဒီကနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်ရုပ်သံနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လီနဲ့ဒီ PJ Elliot တို့ဖြစ်ပါတယ် COE ကိုနားတော်တာဆင်ကြားရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများတစ်ဆင့်အောင်ပါရှင်
This program has come to you from the Voice of America, Washington.